2016ခုနှစ်အတွက်ကုလသမဂ္ဂထရီညီလာခံရဲ့မြန်မာအရေးဆုံးဖြတ်ချက်မှာထူးခြားချက်ကတော့မြန်မာနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေကိုနိုင်ငံတကာတရားရုံးတွေမှာခေါ်ယုံတင်တရားစွဲနိုင်ရေးအမှုတင်နိုင်မှုအထောက်အထားချက်တွေကိုကောက်ယူမဲ့ရန်ရတဲ့အတွက်ဘတ်ဂျက်ငွေဒေါ်လာ28တန်း30မှာဖြစ်ပါတယ်အခုလိုမြန်မာအရေးအတွက်ကုလသမဂ္ဂဘက်ကတန်ပေါင်းများစွာကုန်ကြခံပြီးတော့တည်ကြလွတ်လပ်တဲ့စောင့်ကြည့်ရေးစနစ်ရန်ရတဲ့ကိုဘာကြောင့်တိဆောက်ရသလဲတကယ်ပဲဒီလောက်ရက်ကထိရောက်မှုရှိမလားဆိုတဲ့အကြောင်းမဲအင်ဂျင်နိုင်ဆက်ပြီးတော့ဆင်းပြပါဦးခင်ဗျာ
နယူးယောက်မှာကျင်းပခဲ့တဲ့83ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံရဲ့ဗန္ဒာရေးဆိုင်ရာပစ်စမကော်မတီကနေမြန်မာနိုင်ငံကလူခွင့်ရေးဖိနှိပ်မှုတွေကိုနိုင်ငံတကာတရားရုံးတွေမှာစစ်ဆေးအရေးယူနိုင်ဖို့ ongoing independent mechanism လို့ခေါ်တဲ့အဖွဲ့ဝင်62ဦးပါတဲ့တရားဝင်မှတ်တမ်းယူမဲ့အဖွဲ့ဖွဲ့စည်းမှုအပါအဝင်ကုလသမဂ္ဂအတွေ့အကြုံမှူးချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးခရစ်စတင်ဘော့ဂနာနဲ့သူ့ရဲ့ရုံးအတွက်အသုံးစရိတ်ဘတ်ဂျက်ငွေအရင်ကဒေါ်လာ29သန်းရထားခဲ့တာပါဒါပေမဲ့တရုတ်နိုင်ငံကကန့်ကွက်ခဲ့ပြီးဘတ်ဂျက်ငွေတစ်ဝက်အထိရှော့ချဖို့တောင်းဆိုခဲ့ပေမဲ့အခြားကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလက်မခံတာကြောင့်ခရစ်စတင်ဘော့ဂနာရဲ့မြန်မာပြည်တွင်အသုံးစရိတ်ကို90ရာခိုင်နှုန်းလောက်ပဲရှော့ချလိုက်ပြီးဒေါ်လာ28တန်းသုံးဆွဲဖို့ပြစ်မကော်မတီကပြီးခဲ့တဲ့စနေနေ့ကအတည်ပြုခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ထောက်ခံပေးခဲ့တဲ့ကနေဒါနိုင်ငံကအားရကျေနပ်မိကြောင်းကုလသမဂ္ဂဆိုင်ရာကနေဒါကိုယ်စားလှယ်ကကော်မတီစည်းဝေးပွဲမှာအခုလိုပြောပါပါတယ်
။ Canada is particularly pleased that the action taken today.
ဒီနေ့ကော်မတီအနေနဲ့ဆောင်ရွက်မှုတွေထဲမှာအထူးသဖြင့်မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေကိုအရေးယူအပြစ်ပေးနိုင်ရေးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်မဲ့ ongoing independent mechanism ခေါ်တရားဝင်မှတ်တမ်းယူမဲ့အဖွဲ့ကိုအခြေအနေဖွဲ့စည်းနိုင်မှာဖြစ်တဲ့အတွက်ကနေဒါနိုင်ငံကအားရကျေနပ်မိပါတယ်။ကုလသမဂ္ဂရဲ့တရားလွတ်လပ်တဲ့စောင့်ကြည့်ရေးစနစ်ဟာပြည်ထောင်ကနေကင်းလွတ်ခွင့်ရှိနေတာကိုအဆုံးသတ်စေဖို့နဲ့ဆိုးဝါးလာတဲ့လူခွင့်ရေးဖိနှိပ်မှုတွေအကြမ်းဖက်မှုတွေအတွက်ပြစ်မှုကျူးလွန်သူတွေကိုအရေးယူအပြစ်ပေးနိုင်ဖို့အလွန်အမတန်အရေးပါလာပါတယ်။တနည်းအားဖြင့်ကမ္ဘာအလယ်မှာကုလသမဂ္ဂရဲ့ဂုဏ်သိက္ခာကိုလည်းမြင့်တင်စေမှာဖြစ်ပါတယ်
။မြန်မာဘက်ကတော့အခုလိုဗတ်ဂျက်ငွေသုံးဆွဲမဲ့ကိစ္စပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တာပါ။ဒါနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်ဖွဲ့ဝင်တဦးကပြည်စမကော်မတီစည်းဝေးမှာအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ်
။ These negative mechanisms do not contribute constructively and
ကုလသမဂ္ဂရဲ့တရားလွတ်လပ်တဲ့စောင့်ကြည့်ရေးစနစ်ဟာပြည်သူ့မဆောင်ရက်ပြီးကုလသမဂ္ဂဝန်ထမ်းတွေတခြားအစီအစဉ်တွေကိုလည်းဖိအားပေးရရောက်ပါတယ်။အထူးစောင့်ကြည့်ခံရတဲ့နိုင်ငံဘက်ကပူးပေါင်းဆောင်ရွက်မှုမရှိဘဲဖွဲ့စည်းထားတဲ့ဘယ်နိုင်ငံရေးဆိုင်ရာမစ်ရှင်အဖွဲ့မှဆိုပြည်သူ့ဆောင်ပြီးလက်ဆုပ်လက်ကမ်းပြနိုင်တဲ့ရလမျိုးထွက်အောင်လုပ်နိုင်လိမ့်မယ်လို့မြန်မာကိုယ်စားလှယ်အဖွဲ့အနေနဲ့မယုံရှိပါဘူး။ဒါကြောင့်လေတရားလွတ်လပ်တဲ့စောင့်ကြည့်ရေးစနစ်တွေအတုံးပြုတဲ့ဘတ်ဂျက်ငွေရထားချက်ကိုမြန်မာဘက်ကထောက်ခံမှာမဟုတ်ပါဘူး
။ကုလသမဂ္ဂဘက်ကမြန်မာအတွက်တီးခြားလွတ်လပ်တဲ့စောင့်ကြည့်ရေးရန်တရားစနစ်ကိုနဲ့ပတ်သက်ပြီးတော့ထူးခြားချက်ကိုတော့လူခွင့်ရေးသုတေသနနဲ့စီယုံလှုံ့ဆော်ရေးအဖွဲ့ဖြစ်တဲ့ရှေ့ပြင်းအတန်ရဲ့အကြံပေးဘုတ်အဖွဲ့ဥက္ကဋ္ဌဒေါက်ခင်အုံမာကအခုလိုပြောပါတယ်
။သူကလူခွင့်ရေးအချက်အလက်ကိုပဲကောက်ယူတာမဟုတ်တော့ဘူး။သူကကြတော့ဒီတရားရုံးမှာတရားစွဲနိုင်ဖို့အတွက်ခုံရုံးတင်နိုင်ဖို့အတွက်ကိုသူကတတိယအထောက်အထားကိုရှောက်ခေကောက်ယူပြီးတော့မှအမှုပြင်တာဖြစ်သွားပြီ။ဆိုတော့ဒီအခုခြောက်ပြီးလိုက်တဲ့ဆိုတဲ့ဒေါ်လာ26တန်းဆိုတာကပြောမယ်ဆိုလို့ရှိရင်တော့ဒီရန်တရားအစ်စ်ကြီးအတွက်ကိုပို့ပြီးတော့မှလုပ်ပြီးလိုက်တဲ့သဘောပေါ့
မြန်မာအစိုးရနဲ့စစ်တပ်ကဖွဲ့စည်းထားတဲ့စုံစမ်းရေးကော်မရှင်တွေနဲ့ပတ်သက်ပြီးတော့လေနိုင်ငံတကာဘက်ကအယုံကြည်မရှိကြောင်းပြသရာရောက်တယ်လို့ဒေါက်ခင်အုံမာကပြောပါတယ
်မြန်မာနိုင်ငံမှာကမြန်မာအစိုးရနေပြီးတော့မှဒီရခိုင်ကိစ္စဖြစ်တဲ့ကရခိုင်ကိစ္စအခြေအနေရခိုင်ပြည်ချင်းတို့အတွက်ဆိုပြီးတော့မှတို့ကော်မရှင်တွေဖွဲ့လာလိုက်ရှိတယ်ရှိလာတာကကြည်လင်းကလူတွေနဲ့ပဲတို့တောက်လျှောက်ဖွဲ့ခဲ့တယ်စစ်တပ်ကပါတယ်ဒါပေမဲ့ဘယ်တော့မှပါဟိုဖွဲ့နေတာမှရှိသွားတယ်မလုပ်ခဲ့တဲ့ခါကျတော့ဘာတွေဖြစ်လို့ဖြစ်မှလည်းမသိတယ်လို့ဘယ်သူရဲ့ယုံကြည်ကိုးစားမှုမှလည်းမရဘူးပေါ့နော်အခြေလက်မထွက်ဘူးဒါပေမဲ့အခုနောက်ဆုံးအစိုးရဖွဲ့ထားတဲ့ကော်မရှင်တစ်ခုရှိတယ်အဲ့ဒါကဖိလစ်ပိုင်းကအမျိုးသမီးတယောက်နဲ့ဂျပန်ကအမျိုးသားတယောက်နဲ့နောက်ကြည်တွင်းကလူကြီးနှစ်ယောက်ပါဝင်ပြီးကြောပါမနော်ဒီလေးယောက်ဖွဲ့ထားတဲ့ commission ဆိုလို့ရှိရင်ဘာလို့ပြောဖွဲ့တော့ဖွဲ့ထားတယ်တိုးတော်လည်းပဲသူတို့ရဲ့ဖွဲ့စည်းမှုဟာလည်းအရင်ကဟိုနိုင်ငံသားနှစ်ယောက်ပါတာလို့လို့ရှိရင်ဖွဲ့လေးမြေတောင်မရှိရရောဒီတာဝန်ယူမှုတာဝန်ခံမှုအတွက်ကိုပေါ်ဆောင်ပေးနဲ့သူရဲ့လုပ်ပိုင်ခွင့်မရှိနေတဲ့အခါကျတော့သူကငကိုရဲကဒီ commission ကဟိုသူအများယုံကြည်ကိုးစားဖွယ်ဖြစ်တဲ့အနေအထားမျိုးမရှိဘူးပေါ့နော်ဒါကြောင့်မလို့လေအခုဒီကုလသမဂ္ဂအနေနဲ့ကကြည်လင်းကရန်ရီကယုံကြည်ကိုးစားချက်မရှိတဲ့အခြေအနေပေါ်မှာလေသူတို့ဘက်ကအခုလိုမျိုးနိုင်ငံတကာကုလသမဂ္ဂရဲ့ဖွဲ့စည်းပေးလိုက်တဲ့တော်လက်တဲ့နိုင်ငံတကာ
ရန်ရယာမျိုးတွေကိုဖွဲ့စည်းဖို့အတွက်သူတို့ဘက်မှဆုံးဖြတ်ချက်ခံထားတာလည်းဖြစ်နေတယ်ရှင်။ဒီနေ့အတွက်ကုလသမဂ္ဂအထွေထွေညီလာခံရဲ့မြမအရေးဆုံးဖြတ်ချက်မှာပါတဲ့တိကျလွတ်လပ်တဲ့စောင့်ကြည့်ရေးစနစ်အတွက်၃ဆွဲမဲ့ဒေါ်လာ၂၈တန်းထဲမှာ၂၆တန်းကိုတော့ကုလသမဂ္ဂလက်ထောက်အတွေးရေးမှုချုပ်ဦးဆောင်မဲ့အဖွဲ့ဝင်၆၂ဦးပါတဲ့တရားဝင်မှတ်တမ်းယူမဲ့အဖွဲ့အပ